ရခိုင်ပြည်ပခအတွင်းမြန်မာစစ်တပ်ကမွတ်စလင်တွေအပေါ်လူမျိုးတုံးတတ်ချက်မှုတွေနဲ့လူခွင့်ရေးချိုးဖောက်ခဲ့တယ်လို့နိုင်ငံတကာကစွပ်စွဲနေတာတွေဟာထင်ကြီးတာဖြစ်ပြီးယုံကြည်ဖို့ခက်ခဲကြောင်းမြန်မာနိုင်ငံလူခွင့်ရေးကော်မရှင်ကတုံ့ပြန်ပါတယ်ရိုဟင်ဂျာတွေပေါ်မြန်မာစစ်တပ်ကလူခွင့်ရေးချိုးဖောက်ခဲ့တယ်ဆိုတဲ့အထောက်အထားတွေကိုအမေရိကန်အစိုးရကစုံစမ်းစစ်ဆေးနေတယ်လို့သတင်းထွက်လာချိန်မှာကော်မရှင်ဘက်ကအခုလိုတုံ့ပြန်လာပါရခိုင်အရေးလေးလာသူတချို့ကတော့နိုင်ငံတိုက်ခါမကြသေးဘူးနဲ့စွပ်စွဲနေတာတွေကိုအကောင်ဆုံးတုံ့ပြန်ဖို့ကုလသမဂ္ဂရဲ့စုံစမ်းစစ်ဆေးမှုတွေကိုလက်ခံတင်တဲ့အကြောင်းတိုက်တွန်းတာတွေရှိနေပါတယ်ဗီဒီယိုမြန်မာပိုင်းကမေခစူးစီးတင်ပြထားပါတယ်ရှင်
ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်တုန်းကအာဆာအကြမ်းဖက်ဖွဲ့တွေရဲ့တိုက်ခိုက်မှုတွေနောက်ပိုင်းမြန်မာစစ်တပ်ရဲ့နေမျိုးရှင်းလင်းမှုစစ်ဆင်ရေးတွေအတွင်းရိုဟင်ဂျာတွေကိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေလူအခွင့်အရေးချိုးဖောက်မှုတွေရှိခဲ့တယ်ဆိုပြီးလူအခွင့်အရေးအဖွဲ့တွေရဲ့အစီရင်ခံစာတွေနဲ့အတူမြန်မာအစိုးရနဲ့မြန်မာစစ်တပ်ကိုကုလသမဂ္ဂနဲ့နိုင်ငံတကာဘက်ကဝေဖန်ချက်တွေထွက်နေပါတယ်မြန်မာနိုင်ငံဘက်ကနေထွက်ပြေးခဲ့ကြတဲ့ဒိုဟင်ဂျာဒုက္ခသည်တွေရှိတဲ့ကော်ပဇားကိုအမေရိကန်နိုင်ငံသားရေးဌာနဥဆောင်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ဟာမက်လာနဲ့အေပီလာကတွားရောက်စစ်ဆေးခဲ့တာတွေလုပ်ခဲ့ပါတယ်မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်အဖွဲ့ဝင်ဦးယူလွင်အောင်ကတော့သူတို့ကိုယ်တိုင်စုံစမ်းထားသမျှနိုင်ငံတကာကစွပ်စွဲနေသလောက်ရခိုင်ပြည်နယ်အတွင်းမှာမြန်မာစစ်တပ်ဘက်ကကျူးလွန်မှုတွေမရှိခဲ့ဘူးလို့ပြောပါတယ
်နိုင်ငံတော်ကတော့ဟိုပြည်အောင်တော့အရင်ကွာရဲ့အဓိကမှာတော့တော်တော်ဆိုးဆိုးရွာရွာတော့မတွေ့ဘူးမရှိဘူးပြောလို့မတွေ့ဘူးအဲ့တော့ရှိရမရှိဘူးဆိုတော့ကာကနနာဆွဆွဲရရှိရင်တော့အဲ့တော့ဒီကလေးပေါ်ချင်းစုံစမ်းစစ်ဆေးပြီးတော့ပကမှုရှိပြီးစုံစမ်းပြလို့ရပါတယ်ဘယ်နေရာကပြောရဆိုတော့ရသူတို့ကဟောဘော်ရုံးနဲ့ပြောတာတော့ဟုတ်ရဲ့လားလို့ပြန်လေစဉ်းစားကြရရေးဖြစ်တာပေါ့နော်
လူခွင့်ရေးချိုးဖောက်မှုတွေရှိလာရင်လေတိကျတဲ့တပ်တွေနဲ့တကွာတင်ပြပေးဖို့နဲ့အရေးယူမှုတွေကိုတုံ့ဆိုင်နေမှာမဟုတ်ပဲစောသားရင်သားမခွဲအပြစ်ပေးဖို့နောက်တော့မှမဟုတ်ဘူးလို့လည်းသူကဆိုလိုက်ပါတယ်။နိုင်ငံတကာဘက်ကရခိုင်၊မြို့၊ဒိုင်းနဲ့စတဲ့တိုင်းရင်းသားတွေတိုက်စုံမှုကိုလည်းလစ်လူရှုမထားပဲဒီလူတွေအပြတ်ကိုပါထက်တင်းစဉ်းစားသွားပြီးကိုတောင်းဆိုလိုက်ပါတယ်။နိုင်ငံတကာလူ့အခွင့်အရေးအစီရင်ခံစာတွေရခိုင်မြောက်ပိုင်းအခြေအနေဖော်ပြချက်တွေမှာရိုဟင်ဂျာတွေအပြင်ဒေသခံရခိုင်တွေနဲ့အခြားလူနည်းစုလူမျိုးတွေအပေါ်မှာလည်းထိခိုက်တိုက်ရောက်မှုတွေရှိတယ်လို့တော့ဖော်ပြထားပါတယ်။ဒါပေမဲ့လည်းမြန်မာအာဏာပိုင်တွေဘက်ကတော့ဒီအစီရင်ခံစာတွေထဲမှာဒီလိုလူနည်းစုတွေအရေးထက်မွတ်စလင်တွေဖြစ်ပျက်ခဲ့တာကိုပဲပုံပြီးဦးစားပေးလို့နေလို့မြင်ကြတာရှိပါတယ်။ရခိုင်အရေးလေးလာတုံးသက်သူဒေါက်တာခင်စောဝင်းကတော့နိုင်ငံတိုက်ခါမကြသေးဘူးနဲ့ဆွဆွဲမှုတွေကိုအကောင်းဆုံးတုံ့ပြန်နိုင်ဖို့ကုလသမဂ္ဂရဲ့စုံစမ်းစစ်ဆေးမှုတွေကိုအမြန်ဆုံးခံယူဖို့တိုက်တွန်းသွားခဲ့ပါတယ
်အမေကလည်းတကယ်လို့ကျုပ်ရဲ့ဒီစာရေးကိုချွတ်လို့အမလည်းသူနဲ့ဟိုကအုံကားပြအောင်ပြမရှိဘူးရှင်။ဒါမှမဟုတ်ဒီလိုဖြစ်ပေါ်နေတဲ့ကောင်တွေဒီကားတွေတော့ဒီမှာသူကတော့ဒီမှာအများကြီးတာမရဟိုဖြစ်ချင်ရှိတာလေ။ဒီနေရာကတော့ပေါ်ရှိတဲ့ဒီကုသကလည်းဒီမှာမှာဆိုတော့ဒီကောင်တွေပြရမယ်ကြီး။
ရခိုင်မြောက်ပိုင်းဒေသလူခွင့်ရေးချိုးဖောက်မှုတွေစစ်ဆေးဖို့ကုလသမဂ္ဂကအချက်အလက်စုဆောင်ရေးအဖွဲ့ဖွဲ့စည်းထားတာရှိနေတယ်မြန်မာဘက်ကတော့ဒီအဖွဲ့ကိုလက်မခံပါဘူးဒါပေမဲ့မကြခင်ရပိုင်းအတွင်းမှာတော့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့တစ်ဖွဲ့လာရောက်ဖို့တော့ရှိနေပါတယ်ဒီအဖွဲ့အနေနဲ့ရခိုင်ပြည်နယ်ကိုတွားရောက်ဖွဲ့ရှိတယ်လို့မြန်မာကောင်းဆောင်တွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်ရခိုင်မြောက်ပိုင်းပြည်ပခါအတွင်းမြန်မာစစ်တပ်ဘက်ကဆူဆူရွရွလူခွန်ကြီးချိုးဖောက်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့မြန်မာကောင်းဆောင်အချို့ကို ICC နိုင်ငံတကာခုံရုံးတင်ဖို့ကိုလည်းဥရောပနိုင်ငံအချို့ကကြိုးပမ်းမှုတွေရှိနေပါတယ်ရှင်